မလေးရှားနိုင်ငံကနေပြည်တွင်းပြန်လာခြင်းနဲ့မြန်မာနိုင်ငံသားအယောက်100,000ကျော်ရှိနေပြီးသူတို့အတွက်ကယ်ဆယ်ရေးလေယာဉ်ခရီးစဉ်တွေထပ်တိုးချဲ့တော့မယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပါကျွန်တော်ကတော့ဇောထပ်ပါအကြောင်းမျိုးမျိုးနဲ့မလေးရှားနိုင်ငံကိုရောက်နေပြီးကိုဗစ်ကာယောဂါကာလမှာနေရပြန်ဖို့စည်ရင်းပေးထားတဲ့မြန်မာနိုင်ငံသား100,000ကျော်အတွက်လေယာဉ်ခရီးစဉ်အသစ်နှစ်ခုတိုးချဲ့လိုက်ကြောင်းမလေးရှားနိုင်ငံကွာလာလမ်ပူးအခြေစိုက်မလေးရှားမြန်မာတန်ရုံကဒုတိယတန်အမတ်ကြီးဦးတန်ထွေးက VOA ကိုပြောပါတယ်ဒီရေအတွက်ထဲမှာတရားဝင်အလုပ်သမားတွေအပြင်ထိန်းသိမ်းခံအလုပ်သမားတွေနဲ့အထောက်အထားမဲ့မြန်မာနိုင်ငံသားအများအပြားပါကြောင်းသူကပြောပါတယ
်သူကလည်းကျွန်တော်တို့ကပြည်တယ်ကြလိုက်တယ်ပေါ့နော်အကြောင်းအကျကျွန်တော်တို့ service salary ဗီဇာနည်းနည်းပေါ့ဒီလိုဒီမှန်မှန်လာတယ် permit မှန်မှန်လာရကြတယ်ရှိတယ်အဲ့ဒါကြီးကျွန်တော်တို့သက်ဆိုင်ရာပြည်တယ်ကြပြီးသင်းသင်းစကားတော့ရောက်သွားတယ်သင်းသင်းနဲ့ရောက်ပြီးဆိုကျွန်တော်တို့သွားပြီး interview ရတယ်ပေါ့မြန်မာနိုင်ငံသားဟုတ်ကိုသွားကြည့်ကြည့်ပြီးကျွန်တော် CI ထုတ်ပြီးပေါ့အဲ့လိုမျိုးပေါ့အဲ့မှာကျွန်တော် CV သားကိုအဲ့တည်းမှာကျွန်တော်တို့ဟိုကတော့2,500နဲ့3,000ကျားတော့ရှိပါတယ်ကျွန်တော်တို့တက်စစ်ဆေးထားတာပေါ့နော်စစ်ဆေးရသေးရလို့ကြံသေးတယ်အဲ့အဲ့မှာတော့ကျွန်တော်တို့အကျဉ်းချင်း3,000နဲ့4,000ကျားမှာရှိနိုင်ပါတယ်ညာလူတော့ EDK ရတယ်ကျွန်တော်တို့ခမိုင်းရခဲ့တော့အကျဉ်းချင်းကျွန်တော်1,000ဆိုပြီးကျွန်တော်တို့မှန်းတာပါဗျာဒီကျက်များဖို့ရှိပါတယ်ညာ
အရင်ကပြန်ဖို့စည်ရင်းပေးထားပေမဲ့နောက်ပိုင်းမပြန်ဖြစ်တဲ့သူတွေလည်းရှိလို့ရထားရဲ့စည်ရင်းကအပြောင်းလဲရှိနိုင်တယ်လို့သူကပြောပါတယ်မလေးရှားနိုင်ငံကပြန်လာမဲ့မြန်မာနိုင်ငံသားတွေအတွက်အရင်ကတပတ်ကိုလေရင်အခောက်ကြီးတစ်ချိန်သာပြန်တမ်းပေးပေမဲ့အခုနောက်ထပ်2ချိန်ထပ်တိုးပြီးတပတ်3ချိန်ပြန်တမ်းပေးပါပါအကြောင်းကတော့မလေးရှားအစိုးရဟာ2020နိုဝင်ဘာကနေ2021ဇွန်လအထိ6လအတွင်းမှာတရားမဝင်အလုပ်သမားတွေကိုတရားဝင်ဖြစ်ဖို့ခွင့်ပြုလိုက်သလိုဒီကာလတွေမှာနေရပြန်မဲ့သူတွေကိုလည်းဒဏ်ကြေး ringgit ငွေ900အထိရှော့ချလိုက်လို့ပြန်ဖို့အကောင်းဆုံးအချိန်လို့အများစုကယူဆထားကြတာပါပြီးတော့မလေးရှားအစိုးရကရွှေပြောင်းလုပ်သားတွေကိုတရားဝင်လုပ်သားအဖြစ်လုပ်ပေးမဲ့အထူးအခွင့်အရေးအစီအစဉ်ကြောင့်ပြည်တွင်းပြန်ပြီးမလေးရှားအလုပ်ကိုပြန်ရှောင်မဲ့သူတွေလည်းရှိနေပါတယ်။ဒါကြောင့်နေရပြန်ဖို့နိုင်ငံကူးလက်မှတ်လာလျှောက်သူတွေမလေးရှားမြန်မာတန်ရုံမှာတရက်ကိုအယောက်200လောက်ရှိနေရလို့ဆိုပါတယ်။ကယောဂါကာလာတဲ့မလေးရှားနိုင်ငံကနေပြည်တွင်းပြန်လာတဲ့မြန်မာနိုင်ငံသားကစုစုပေါင်း8,500ကျော်ရှိပါတယ်။အခုပြန်တဲ့အခါမှာလည်းဦးစားပေးသင့်တဲ့သူတွေကိုအရင်ဆုံးပြန်ပို့နိုင်ဖို့စီစဉ်နေကြောင်းလဲမလေးရှားအခြေစိုက်ကပုံးမြန်မာလူမှုကူညီရေးအသင်းဥက္ကဋ္ဌဦးစံဝင်းကပြောပါတယ်
။အဲဦးစားပေးအနေထားမှာကျွန်တော်တို့ကျမ်းမာရေးတကယ်ကိုနာရရှိယောဂါသည်ဒီအကိုဝင်ဆောင်မိခင်သည်ဒီဒီလူတွေအဓိကပါတယ်နော်အကြောင်းကြောင်းအဖန်ခန်းစီအနေဖန်းစီထင်းသိမ်းကနေမှာလေဩစာဘောလေဖက်တဲ့လူတွေကျမ်းမာရေးမကောင်းတဲ့ဒီလူတွေကတော့ကျွန်တော်တို့ကအဓိကအနေနဲ့ကျွန်တော်ပြန်ပို့ပေးရမယ်ပေါ့လေ။ဦးစားပေးတက်ထဲမှာပေါ့။ကျန်တဲ့ဟာတော့ဒီဥစားဘောတန်ရုံရဲ့စီမံခန့်ခွဲမှုတွေနဲ့ပဲအားလုံးအောင်တော့ဒီအောက်မှာပဲသွားချမှာပါဟုတ်ကဲ့
မလေးရှားနိုင်ငံမှာကိုဗစ်ကပ်ရောဂါကူးစက်မှုတကြောပြန်တက်လာလို့အစိုးရကဇန်နဝါရီ13ရက်ကစလို့အဓိကမြို့ကြီးတွေမှာအသွားအလာကန့်သတ်မှုတွေစလုပ်ခဲ့ပြီးဒီနေ့မှာတော့အဲ့ဒီကန့်သတ်မှုတွေကိုဖေဖော်ဝါရီလ4ရက်အထိတိုးမြင့်လိုက်ပါတယ်ကပ်ရောဂါအမိန့်ညွှန်တဲ့အတူပြည်မြင့်ထဏ်ထိုင်အရေးယူမှုတွေလည်းရှိလာလို့အထောက်အထားမရှိဘဲအလုပ်လုပ်နေတဲ့မြန်မာအတိုင်းဝန်းကြားမှာလည်းစိုးရိမ်မှုတွေရှိနေတာပါမလေးရှားမှာကြာတာပတိနေတရက်ထဲမှာတွင်ယောဂကူးစက်ခံရသူ3,000ကျော်ရှိပြီးဒီနေ့အထိ3,900ကျော်အထိကူးစက်ခံထားရပါတယ်။သိဆုံးသူကတော့အယောက်640ကျော်ရှိလာပြီဖြစ်ပါတယ်။ကျွန်တော်ကတော့ဇောထပ်ပါ။ရန်ကုန်ကနေသတင်းပေးပို့ထားတာပါ။